ောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်မခင်မျိုးသက်ပါ။ဗြိတိန်နိုင်ငံမှာ COVID-19 ဖြစ်ပွားမှုတိုးနေသလိုကူးစက်များဗီဇပြောင်းပို့သည့်ပြန့်နှံ့နေတဲ့အတွက် Tier 4အမြင့်ဆုံးအဆင့်ကန့်သတ်ချက်တွေကိုထုတ်ပြန်ထားရပါတယ်။လက်ရှိဆေးရုံတွေရဲ့အခြေအနေကိုသိရအောင်ဗြိတိန်အရှေ့တောင်ပိုင်း Access ဆေးရုံကြီးအရေးပေါ်ဌာနတာဝန်ခံဒေါက်တာအလိမ်မာဝင်းသိန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါဆေးရုံမှာCovid နဲ့ရောက်လာတဲ့လူနာတွေတိတ်များနေတယ်လို့အခုလို့စပြောပါတ
ယ်။ဒီဝင်းတာအချိန်မှာဆိုရင် respiratory symptom နဲ့လာတဲ့ pneumonia ဖြစ်တဲ့လူတွေ flu ဖြစ်တဲ့လူတွေကအများကြီးပါ။ဒါတော့ထူးတော့မထူးဆန်းပါဘူး။ဒါပေမဲ့ pandemic ကြောင့်မို့လို့အခု COVID လူနာတွေကအများများပြီးတော့ test လုပ်လိုက်လို့ရှိရင် positive ဖြစ်တာတွေများပါတယ
်။ဒီလူနာတွေရောက်လာတယ်ဆိုလို့ရှိရင်ဒီလူနာကဒီကူးစက်မြန်မဲ့ပိုးတဲ့ကြောင့်လားအရင်ငကိုတုန်းကတွေ့တဲ့ပိုးကြောင့်လားဘယ်လိုလုပ်ခွဲပါလဲ။
ကျမတို့စီမှာလူနာရောက်လာလို့ရှိလို့ရှင်ဘယ်ပိုးလဲတော့ကျမမပြောတတ်ပါဘူး။ဘာလို့လဲဆိုတော့ကျမရက်ခွဲခန်းမှာမလုပ်တော့လीတိကျမပြောတတ်ပါဘူး။အဲလူနာရောက်လာလို့ရှင်အဲဆေးရုံတင်ဖို့အတွက်ကျမတို့ကအဲချိန်မှာ swab ယူပါတယ်။လူနာ positive လား negative လားသိချင်လို့ဘာလို့လဲဆိုတော့ positive ဖြစ်လို့ရှိရင် positive ward မှာထားတယ်။အဲ့ဒါကို covid ward လို့ခေါ်ပါတယ်။ positive မဟုတ်ဘူးဆိုလို့ရှိရင်တော့ negative သမားကို positive နဲ့အတူတူထားလို့ရှိရင်ပို့ပြီးတော့ဆိုးကုန်မှာပေါ့နော်။အဲ့ဒါကြောင့်မို့လို့
ဆိုတော့လူနာရောက်လာတယ်ရောက်လာလို့ရှင်ဒီကူးစက်မြန်ဟုတ်မဟုတ်မသိသေးပဲပထမဦးဆုံးဒီကိုဗစ်ရှိတယ်ဆိုလို့ရှင်ခွဲထားလိုက်တာပေါ့နော
်ကျမတို့စီမှာအခုတော့အဲ့ November လအလယ်ကနေစပြီးတော့ Department of Health Department နဲ့ Cold Department ပြန်ခွဲလိုက်ရပါတယ်အရင် Pandemic ကလူတွေ COVID suspected symptom နဲ့လာတဲ့လူတွေကို Hot နေရာမှာကျမတို့ကလက်ခံတာပေါ့ COVID suspect မဖြစ်ဘူးဆိုလို့ရှိရင်တော့ကိုးနေရာမှာတွေ့ပါတယ
်ဟုတ်ကဲ့တနေ့တနေ့လူနာရောက်လာတဲ့နှုံးကိုပြောပြပေးပါဘယ်လောက်လောက်ရှိလဲဒီလိုမျိုးပေါ့နော်အရေးပေါ်ဌာနတွေကမနိုင်မနှင်းဖြစ်နေလားသိတယ်လို့ပ
ါဟုတ်တယ်တော်တနိုင်ငံလုံးမှာတော့အရေးပေါ်ဌာနတွေမှာအရန်အလုပ်များနေပါတယ်ဘူးအရင်ပန်ဒမစ်ကလိုပဲပြန်ဖြစ်သွားတာပေါ့နော်အဲ့လိုပဲအရန်ကိုလူနာတွေကဒီ COVID symptom နဲ့လာတဲ့လူတွေအရန်များတဲ့အခါကျနောက်ပြီးတော့ staff တွေကလည်းနေမကောင်းကြဘူးလေဒီရောဂါနဲ့ staffing shortage ပေါ်လူနာများတာနေဟိုကအကုန်လုံးကလုံးချနိုင်နေတာပေါ့
ဆိုတော့ဟိုဖြန့်မြခြင်းအပြင်လူနာဘယ်လောက်လောက်ရောက်လာတပါလဲတနေ့
300ကျော်ပါတယ
်တနိုင်ငံလုံးတိုင်းတာနဲ့ရောဒီ COVID ရောဂါဖြစ်တဲ့လူနာဘယ်လောက်လောက်ရှိပါလဲတနေ့တနေ့
တနေ့တနေ့ positive ဖြစ်တာကတော့9000ပေါ့နော် 9000 positive ဖြစ်နေတာတပတ်လောက်ရှိပြီလို့အဲ့ဒီမှာသတင်းတွေမှာတွေ့ရပါတယ်ဒါပေမဲ့ positive ဖြစ်တဲ့လူတိုင်းနဲ့ဆေးရုံရောက်လာတာတော့မဟုတ်ပါဘူးဆေးရုံကိုဘယ်လောက်ဒီရောဂါနဲ့ရောက်တယ်လဲဆိုတော့တော့ပြောရတာတော့ခက်ပါတယ်။ဘာလို့လဲဆိုတော့ကျမ statistics မှာလည်းမလုပ်တော့လीမပြောတတ်ပါဘူး။ဒါလို့အတိအကျတော့ဒါပေမဲ့လို့ positive ကတော့အဲ့လိုပေါ့အရင်ကအရင်နည်းနေရနေပြီးတော့ထောင်ကနေမဲ့ရှိရနေရနေပြီးတော့အခု9000လောက်ဖြစ်နေတာဟာတပတ်လောက်ရှိနေတယ
်။ဆိုတော့အခု Britain နိုင်ငံမှာဆိုလို့ရှိရင်ဒီ tier 4ပေါ့နော် lockdown ကဒီ lockdown ချထားတဲ့အတွက်ကောဟိုလူနာညော့သွားတာမျိုးတွေ့ရပါလား
။အဲ့ lockdown က effect တော့ရှိပါတယ်။ effect ရှိပါတယ်ဆိုတော့အခုပဲဥပမာပြောရလို့ရှင်တော့ကျမတို့ New Year ပြီးသွားပြီပေါ့နော် No more ဆိုလို့ရှင်တော့ New Year ညဆိုတာကျမတို့အတွက်နိုင်မဲပါပဲဒါပေမဲ့အခုအဲ့ဒါ New Year ညမှာအလောက်များများကြီးမဆိုးဘူးပေါ့နော်ဆိုတော့နေတော့တဲ့လူတော့လေပြောရမှာပါပဲအဲ့ Lockdown ကအဖြစ်ဖြစ်ဖြစ်တယ်လို့ပြောရမှာပါပဲ
ဟုတ်ကဲ့ဆိုတော့အခုသိချင်တာလေးတစ်ခုကဒီကုသဉာဏ်ဗီဇာပြောင်းပို့မျိုးအစ်စ်နဲ့အခုအရင်ငကိုမျိုးနဲ့ပတ်ထားတာမျိုးတွေ့ပါလားလူနာတွေမှာလေ
ကျမ personal experience နဲ့ပြောလို့ရှိရင်တော့အဲ့ဒီလူနာတွေအားလုံးက very bad flu လို့ပါပဲအဲ့လိုအသက်ရှူချက်တဲ့ရောဂါပါပဲအကုန်လုံးကျမတို့အဲ့လိုဒီဥစ္စာအစ်စ်လားပိုးအစ်စ်လားဒီဥစ္စာပိုးဟောင်းလားတော့ကျမတို့တော့မခွဲတတ်ပါဘူးဘယ်သူမှလည်းအတိအကျမပြောနိုင်ပါဘူးလာတဲ့လူနာတွေအားလုံးကအဲ့လိုပေါ့ကြပြားတွေကြီးမယ်အသက်ရှူချက်တဲ့ oxygen level ကျနေမကောင်းဘူးပေါ့လူကလုံးဝနှုံးခွေပြီးတော့အသက်ကြီးတဲ့လူတွေမှာပိုဆိုးပါတယ်အဲ့လိုမျိုးမစားနိုင်မတောင့်နိုင်ခေါင်းတွေကိုက်အဲ့လိုမျိုးကြီးဖြစ်ပြီးတော့ရောက်လာတာပါအဲ့တော့ပိုးအစ်စ်လားပိုးအဟောင်းလားတော့ကျမတို့လည်းမခွဲနေတော့ပါဘူးဒါလို့ရှိရင်တို့ကိုဘယ်လိုသက်သာအောင်လုပ်မလဲတို့က intensive care ကိုသွားဖို့လိုလားမလိုဘူးလားအဲ့ဒီအချိန်မှာဆုံးဖြတ်ရတာပါပဲအဲ့
တော့ဒီယောဂဒီဟိုအကောင်းဆုံးဘယ်လိုလုပ်ရမလို့ချန်ပေးချင
်အကောင်းဆုံးကတော့မဖြစ်ခင်ကကာကွယ်တာကတော့အကောင်းဆုံးပါပဲဘယ်လိုပေါ့ဒါကြောင့်အစိုးရကလည်းတတ်နိုင်တဲ့များပေါ့နော် lockdown ကိုလေဟိုစီးပွားရေးလည်းမပြတ်သွားရအောင်လော့ဒ်ဒေါင်းကိုသင်ပြီးတစ်ဆင့်လုပ်ကြည့်နေတာပေါ့ဒါပေမဲ့လူတွေကလည်းနားထောင်ဖို့လိုပါတယ်အကောင်းဆုံးကတော့ prevention ကတော့အကောင်းဆုံးပါပဲလက်ဆေးရမယ်ရေးကြည့်တာမျက်နှာကိုမကန်ရဘူး mask တက်ရမယ်နောက်ပြီးတော့တယောက်နဲ့တယောက်က6ပေခွာပြီးနေရမယ်ပေါ့နော
်ကျေးဇူးများကြီးတင်ပါတယ်ဒေါက်တာလေးနဲ့